သင်ကန်းကျွန်းမိကျောင်းကံမြေတင်ခံမှုနဲ့ပတ်သက်လို့ဖြည့်ရှင်းပေးဖို့တောင်းဆိုနေတာတစ်နှစ်ကျော်ပြီဖြစ်ပေမဲ့အခုချိန်ထိအာဏာပိုင်တွေဘက်ကတိတိကျကျဖြည့်ရှင်းမပေးသေးတဲ့အတွက်မြေအသိမ်းခံရသူတွေဟာရန်ကုန်မြို့တော်ခမ်းမရှိမှထပ်မံဆန္ဒပြနေကြပါတယ်။အခုလိုဆန္ဒပြနေတာ၃ရက်ကြာနေပြီဖြစ်ပေမဲ့အာဏာပိုင်တွေဘက်ကတိတိဆိုင်ဆိုင်ညှိနှိုင်းတုံ့ပြန်ဆောင်ရွက်တာမျိုးမရှိသေးဘူးလို့ဆန္ဒပြသူတွေက VOA ကိုပြောပါတယ်။အကြောင်းဆုံးကဒီလိုပါ။အရင်နားအဖအစိုးရလက်ထက်ကတည်းကအသိခံရတဲ့မြည်ဒီအတွက်ပြည်လဲအောင်ဆောင်ရွက်ပေးဖို့မိချောင်းကံပြည်သူတွေကငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခဲ့တာဖြစ်တယ်လို့ဆန္ဒပြနေသူတဦးဖြစ်တဲ့ဦးမောင်မောင်က VOE ကိုပြောပါတယ်
။ကျွန်တော်မရမရှိမှထားတော့ဘူးအစိုးရတည့်ရနေနဲ့ကျွန်တော်တို့ကိုအာမခံချက်တစ်ခုခုကျွန်တော်တို့ရအောင်ပေးမှကြားမှကျွန်တော်တို့ပြန်လဲဆိုပြီးတော့အခုကဒါတုံးချင်ပြပေါ့နော
်အခုဒီမြို့တော်ခမ်းမရှိနေဒီရန်ကုန်မြို့လေကောင်ဒီမှာအခုထိုင်တပိတ်စခန်းလုပ်နေတာ၃ရက်မြောက်ရှိနေပြီဆိုတဲ့အချိန်မှာဒီတက်ဆိုင်ရအစိုးရဘက်ကနေပြီးတော့ဘလို့တုံ့ပြန်တာမျိုးတွေရှိလဲရှင
်ညနေရောစီဗီနေရောအဲ့ကောတုံ့ပြန်နေတော့ရှိရနေပြီးဖျက်ဆောက်သွားတော့တွေ့တယ်အဲ့နေလာလားဟိုအဲ့လိုမျိုးတော့ဒါပြီးတော့ဝင်ရောက်ဖျက်ဆီးရတော့မရှိသေးဘူးပထမတော့နည်းနည်းတော့အဲ့မလို့ဘူးတော့နည်းနည်းဟန်တာလာပေါ့ဟန်တိုင်းမှလည်းကျွန်တော်တို့ကမဟုတ်ဘူးကျွန်တော်တို့ဒီမှာထိုင်နေရလဲကျွန်တော်ကိုးလာရှိရကြာပြီးကျွန်တော်တို့မြေကိုကျွန်တော်တို့ပြန်ပြီးတော့ပြေးနေပြီကျွန်တော်တို့တောင်းဆိုလာတာဒီလိုကဒီချစ်ဒီမျိုးကိုကိုယ်ပြီးပြန်ရမှာမဟုတ်ပါဘူးတကယ်လို့လက်ရှိဒီကောလက်ဂျီကျွန်တော်တို့မှာရှိတယ်အပိုင်းပေါ့နော်အဲ့ဒီကြောင့်မှဒီကောလက်ဂျီရှိတယ်အဲ့ဒီကိုကိုကျွန်တော်တို့ကိုပြန်လာပြီးတော့ပြေးနေပြီမပြေးနေလည်းအဲ့ဒီကကိုကြီးတဲ့လက်ရှိကာလပေါက်တူကိုကျွန်တော်တို့ပြပါဒါမှမဟုတ်အဲ့လိုကာလပေါက်တူမပြနိုင်လို့ဆိုရင်လည်းကျွန်တော်တို့အစားထိုးမြည်ဖြစ်ပြပါဆိုကျွန်တော်တို့တောင်းဆိုထားတာပါ
ဒီမျိုးတော်ခမရှိတပိတ်စခန်းမှာဘယ်သူတွေပါဝင်လဲရှင
်မျိုးသမီးနဲ့ညာလည်းညတ်လည်းပါပါတယ်တကြီးရွယ်တွေကျွန်တော်တို့များပါတယ်အပ60ကျော်80ကျော်ဖွားကြီးတွေဖိုးကြီးတွေရှိပါတယ်ကျွန်တော်ကျမကြီးလည်းတော်တော်လေးကြီးခဲ့ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကဖြတ်တက်လာခဲ့တာမိုးရွာပြီးတဲ့တရားပြီးလို့နောက်ပြီးတော့ညရသည်ညရသည်3လလုံးကျွန်တော်တို့အဲ့ပြည့်တဲ့ခါကျတော့တမိုးမိုးရပြီတမိုးလုံးပြည့်တဲ့ခါကျတော့အခုဆောင်းနေဝင်တဲ့ခါကျနည်းနည်းလေးအေးတယ်အေးတဲ့ခါကျတော့ကျွန်တော်တော်တော်လေးကိုကြံသေးပြီးဖြတ်တက်လာတာကျတော့ကျန်းမာရေးလေးထိခဲ့တယ်အဲ့တော့ဒီမှာပြင်မဲ့တူပြီးတော့အစိုးရနည်းနည်းမရရင်တော့မထူးလို့ဆိုကျွန်တော်တို့ကအခုအရေးစွန့်ပြီးတော့ကျွန်တော်တို့ကလာပြည့်တဲ့ခါမှရှင်မှာဖမ်းရင်လည်းဖမ်းနည်းနည်းနဲ့ညှိနှိုင်းပေါ့နော်အဲ့တော့မညှိနှိုင်းခဲ့ဘူးဆိုရင်လည်းအစိုးရကျွန်တော်တို့အားလုံးတိုင်ပြီးတော့ပြည့်တဲ့ခါမှရှင်မှာထပ်ပြီးတော့ကျွန်တော်တို့ကထိုင်တပိတ်ပြလာ
အခုအဲ့တော့မိချောင်းကံဘက်မှာအရင်ကတိန်းခံခဲ့ရတဲ့အဲ့ဒီမြေကဒီတိုင်းမဲ့ထားနေလားအဲ့ဒီမြေမှာအခုအာနာပိုင်ဒီဘက်ကဘာတွေလုပ်ထားလဲရှင
်တပ်ပိုင်ကြီးဆိုတော့သူတို့ကဆိုင်းကုတ်ကတ်ထားပြီးတော့ခြံကြီးခတ်တယ်အဲကျွန်တော်တို့ကဆန္ဒစပြီးတော့လမ်းလျှောက်ဆန္ဒပြရမယ်ခြံကြီးခတ်ပလိုက်တယ်အဲညီကလည်းကြိုက်တိုင်းရှိတယ်အဲ့ဒါကြောင့်သူတို့ခြံကြီးခတ်ပလိုက်အခြေကြီးပဲခြေကြီးရှိပြီး33ဒသမ85အိစလာမ်ဒီအားလုံးပ
ါလက်ရှိမြို့တော်ခမရှိကတပိတ်စခန်းကိုရန်ကုန်မြို့အာနာပိုင်တွေဘက်ကနှောက်ရက်တဲ့ပုံစံမျိုးတွေတော့ရှိခဲ့တယ်လို့တပိတ်စခန်းကိုအကူအညီပေးနေတဲ့စာရေးဆရာကိုဝေမှုသွင်းကပြောပါတယ
်။အဲဒီတခင်းတွေကိုဒေါ်စင်ကြီးတွေနဲ့အကျယ်ကြီးတွေဖုံးဝင်ပြီးတော့ဒီလိုကစပြီးတော့ဟိုတုံ့ပြန်လာပါတော့။ဒီကြောင့်လည်းဒီစခန်းကလူတွေရဲ့အတန်ကိုသူတို့မကြားကျင်တဲ့သဘောလား။လူတွေရဲ့အတန်တွေကိုအဝိုင်းရမှာရှိတဲ့ပြည်သူတွေမကြားအောင်ပေါ့သူကြိုးစားကြတာပေါ့။အားဖြစ်တယ်အားဘုရားနဲ့ပတ်သက်ပြီးတော့မီဒီယာရောဆိုရှယ်မီဒီယာရောနောက်ပြီးတော့ဒီသင်္ကြန်တွေရောဝိုင်းပြီးတော့ကန့်ကွက်ကြတဲ့အခါမှာသူတို့ဒီနေ့ညာဦးပိုင်းမှာရဲအင်အား150လောက်ကရဲကားတွေနဲ့လာပြီးတော့ကားနဲ့ဆက်လိုက်အောင်ဆက်တယ်လို့ပြောလို့မျိုးလုပ်တာမျိုးရှိတယ
်မိချောင်းကံအပိုင်း1-3ဘိုးဘွားပိုင်မြေတွေကိုအရင်စစ်ဆိုးရလက်ထက်1992ခုနှစ်မှာစတင်သိမ်းယူခဲ့တာဖြစ်ပါတယ်အသိခံရတဲ့မြေပိုင်ရှင်တွေကမူလမြေတွေပြန်ပြီးရရှိဖို့ဒါမှမဟုတ်ဆိုးရဘက်ကတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့အချိန်ချင်းဆန္ဒပြတောင်းဆိုခဲ့ကြတာပါ။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတည်သူလွှတ်တော်အမတ်ဦးအောင်သိန်းလင်းအမျိုးသားဒီမိုကရေစီအင်အားစုပါတီ NDF လွှတ်တော်အမတ်ဦးခိုင်မောင်ရီတို့ကနေဒီမြေအသိခံရမှုနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်မှာဖြေရှင်းနိုင်ဖို့စူးစမ်းသွားမယ်လို့ကတိပေးပြောဆိုခဲ့မှုကြောင့်ဆန္ဒပြသူတွေကပြောပါရရှင်။